အမေရိကန်ပြည်ထောင်စုမှာသမ္မတတာဝန်ယူထားသူတွေအပေါ်ကင်းလွတ်ခွင့်ပြုထားတာကိုဒီအဆုံးသတ်သင့်ပြီလို့သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်သမ္မတတပ်တန်းကုံဆုံးဖို့ရပ်ပိုင်းမဲ့လိုတော့တဲ့သမ္မတဘိုင်ဒန်ကဗိုလ်ထုံးတွေတုန်းကနိုင်ငံကိုဒီမိန်ကွန်းနောက်ဆုံးပြောကြားစဉ်မှာခုလိုပြောကြားခဲ့တာဖြစ်ပါတယ
် We need to amend the constitution to make clear that no president is immune from crimes that he or she commits while in office
သမ္မတတာဝန်ယူထားချိန်မှာရာဇဝတ်မှုကျူးလွန်တဲ့ဘယ်သမ္မတကိုမဆိုပြစ်ဒဏ်ကိလုတ်ခွင့်မပြုဘူးဆိုတာရှင်းရှင်းလင်းလင်းဖြစ်အောင်လို့ဖွဲ့စည်းပုံကိုပြင်ဆင်တဲ့လို့ပြောသွားတာပါသမ္မတရဲ့လုပ်ပိုင်ခွင့်အာဏာဟာအကျွင်းမဲ့ချုပ်ခိုင်ထားနိုင်တဲ့အာဏာမျိုးမဟုတ်ပါဘူးအဲ့ဒီလိုလည်းမဖြစ်သင့်ပါဘူးလို့သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်2020ရွေးကောက်ပွဲရလဒ်ကိုပြောင်းလဲနိုင်အောင်ကြိုးစားမှုတွေနဲ့ပတ်သက်လို့အဲ့ဒီချိန်မှာသမ္မတတာဝန်ယူထားတဲ့ Trump ကိုရာဇဝတ်မှုနဲ့အရေးယူခွင့်မရှိဘူးလို့ပြည်ထောင်စုတရားရုံးချုပ်က2024ခုနှစ်မှာဆုံးဖြတ်ခဲ့ပါတယ်ဒီကိစ္စစုံစမ်းစစ်ဆေးမှုတွေမှာလည်းတကယ်လို့ Trump ဒါအခုထပ်ပြီးတော့သမ္မတအရွေးမခံခဲ့ရရင်ရာဇဝတ်မှုတွေနဲ့အရေးယူနိုင်မှာဖြစ်တယ်လို့ဒီအထူးစုံစမ်းရေးမှူးကအစိုးရခန်းစာထဲမှာရေးသားခဲ့ပါတယ်2024 November ရွေးကောက်ပွဲမှာဒုတိယအကြိမ်သမ္မတအရွေးခံခဲ့ရတဲ့ Donald Trump ကိုအာဏာလွှဲပေးဖို့ပြင်ဆင်နေတဲ့သမ္မတ Biden ကအာဏာကိုကျမ်းသာကျွယ်ဝသူတစုကချုပ်ကိုင်မှာစိုးရိမ်စရာဖြစ်တယ်လို့လည်းသူ့ရဲ့နှုတ်ဆက်မိန့်ခွန်းထဲမှာပြောသွားခဲ့ပါတယ်အချမ်းတကအချမ်းသာဆုံးလူတွေစီမှာပဲလုပ်ပိုင်ခွင့်အာဏာတွေရှိနေရင်အာဏာအလွဲသုံးစားလှုပ်မှုတွေကိုဘယ်သူကမှထောက်ပြတားဆီးနိုင်မှာမဟုတ်ဘူးလို့သမ္မတဘိုင်ဒန်ကပြောပါတယ်။လုပ်ပိုင်ခွင့်ရှိသူလူတစုကပုံဖော်နေတဲ့အမေရိကန်ပြည်ထောင်စုမှာဒီမိုကရေစီအခြေခံအခွင့်အရေးနဲ့လွတ်လပ်မှုတွေကိုချိန်ချောက်နေပြီလို့သူ့ရဲ့နှုတ်ဆက်မိန့်ခွန်းထဲမှာသမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်။